မြန်မာလူထုကြားကကိုဗစ် -19 အရေးစိုးရိမ်ပူပန်မှုတွေဝေဖန်ချက်တွေကိုစူးစီးတင်ပြပါမယ်ကျွန်မသင်္ကီထိုက်ပါကိုဗစ် -19 ကူးစက်မှုများလာလို့နိုင်ငံတော်အစာတင်ကြောင်းတွေပိတ်လိုက်သလိုအသွားအလာတားမြစ်ကန့်သက်ချက်တချို့လည်းပြန်လည်ချမှတ်လာရတာနဲ့အတူပြည်သူတွေကမှတော့ကိုဗစ် -19 ထိ ंछ ုပ်ကန့်သက်နိုင်ရေးစိုးရိမ်နေကြသလိုပဲကိုဗစ် -19 ကြောင့်ရိုက်ခတ်လာမဲ့အကျိုးဆက်တွေအပေါ်မှာလည်းပူပန်နေကြပါတယ်ဗိုင်းရပ်စ်ကူးစက်မှုကိုထိ ंछ ုပ်နိုင်ရေးပြည်သူတွေမပေါ့ဆဖို့လိုတယ်လို့ပြောလာသူကတော့ရန်ကုန်တိုင်းတောင်ဥကလာပမြို့နယ်ကဦးရွှေစင်လိုင်မှာ
အခုဒုတိယအနေနဲ့အခုစက်တွေမှာစပြောမှာနော်ကိုတနိုင်ငံလုံးမထင်လာတော့ဘောအယောက်80တွေ့ကြော်တွေ့တယ်ဆိုတော့အတိုင်းလာတကူကဒါစိုးရိမ်စရာအကောင်းဆုံးပဲဒီစိုးရိမ်စရာအကောင်းဆုံးမှာမဟုတ်ဘူးအခုတို့ဒီမြန်မာတပြည်လုံးပေါ့ဆရလဲပါတယ်တတိလက်လွတ်ဖြစ်တယ်ဘာမှမဖြစ်တော့ပါဘူးဆိုပြီးတော့အဲဒါမျိုးကမဖြစ်တဲ့မဖြစ်တဲ့အတွက်ကြောင့်အကုန်လုံးမှာမပေါ့ဆဘဲနဲ့တတိထားပြီးတော့အကုန်လုံးဟိုဘယ်လိုပြောမလဲဆောင်ရွက်တင်တာပေါ့နော်တပီလုံးအတိုင်းတာနေတော့အမျိုးသားကြီးပုံစံမျိုးနဲ့ဆောင်ရွက်တင်တယ်လို့ကိုကထင်တယ်ပေါ့နော်ဒါမှမဟုတ်ရင်ဘလို့မှဟိုသိမရအခြေအနေဖြစ်ကုန်မှာကိုစိုးရိမ်နေပေါ့နော
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကစိုးရိမ်စရာဖြစ်ပေမဲ့ဒီသတင်းအချက်လက်တွေအပေါ်မှာလက်လန်းမမီသူတွေသိရှိဖို့ခက်ခဲသူတွေရှိနေပါတယ်ရခိုင်ပြည်နယ်စစ်တွေမြို့ကန်ဥတာစိန်ပြောပြထားပါတယ်
ရခိုင်ပြည်မှာဆိုရင်မြောက်ပိုင်းမှာအင်တာနက်မရတာတော့ကြာပြီအစိုးရထုတ်ပြန်လာတယ်ဟိုသူတို့ကြည့်ရှင်ပင်မယ်လို့ကျင်းလို့မရဘူးနားထောင်လို့မရဘူးဒီအစိုးရကတော့လည်းတမျိုးဝင်တမျိုးထွက်စခန်းဝင်စခန်းဝင်စခန်းထွက်လဲပြန်မပင့်နိုင်ဘူးဆိုတော့တော်တော်ကိုစွန့်ရတဲ့သဘောရှိတယ်ဥပမာမြောက်ဦးဆိုရင်ဘိုးကိုသွားကြည့်ရတဲ့သဘောရှိတယ
်ရခိုင်မှာတိုက်ပွဲတွေကြောင့်အင်တာနက်ဖြတ်တောက်ခံရတာဟာဆိုရင်ကဘာမှာအင်တာနက်ဖြတ်တောက်ခံရမှုအကြဆုံးအဖြစ်တောင်ပြောဆိုကြတာပါအခုထီလဲအင်တာနက်အပြည့်အဝမရသေးပါဘူးအင်တာနက်ဟာနေ့စဉ်ပေါ်ကနေဆက်ဆက်နေတယ်လို့စစ်တွေမြို့ကန်ဒေါ်နွိနွိဟန်ကပြောပါတယ
်အလို့တင်ကလည်းပိတ်လာတဲ့အချိန်ကမှကျမတို့ကဟိုအင်တာနက်ကလည်းဘယ်ရောကဘာဖြစ်တယ်ဟုတ်မလားဘယ်မျိုးကဘာဖြစ်တယ်ဆိုတော့ကျမတို့ကမသိဘူးအဲဒါကြောင့်မို့တကယ်တော့ဘယ်အဖွဲ့အစည်းကဘယ်လိုမျိုးထောက်ပံ့မယ်ဆိုတာကိုလည်းကျမတို့မသိဘူးမသိတဲ့အချိန်ကမှကျမတို့ကဒီအခုဖြစ်နေတဲ့လက်တလုံးရောကကြောင့်မို့ကျမတို့ဟိုနောက်ထပ်အများကြီးကိုဖြစ်သွားမှာကိုလည်းစိုးရိမ်နေစောင်းနေငယ်မခေါင်းပေါင်းွားမှာကိုလဲစိုးဝင်နေ
နိုင်ငံတော်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုများလာတာနဲ့အတူစာတင်ကြောင်းတွေလည်းပြန်ပိတ်လိုက်ပါတယ်ဒီအပေါ်မှာလဲပညာရေးကအရေးကြီးပေမဲ့ယောဂထိ ंछ ုပ်နိုင်ဖို့ကပိုပြီးအရေးကြီးတယ်လို့ယူဆသူတွေရှိပါတယ
်လူကြီးတွေအတွက်ကြတော့ဒီယောဂကိုခုခံကာကွယ်နိုင်ပေမဲ့လူငယ်လေးတွေအတွက်ကြတော့အဆင်မပြေတဲ့အတွက်အခုကြောင်းပိတ်လိုက်တာကိုအန်ဒီကတော့ဝန်သားပါတယ်ကျန်တဲ့လူတွေတမျိုးမြင်မယ်ဆိုပေမဲ့လည်းအန်ဒီအနေနဲ့ကတော့ကြိုတင်ကာကွယ်တဲ့အတွက်ဝန်သားပါတယ်တနှစ်ထက်အောက်သွားတဲ့အတွက်ပါနောက်နှစ်တွေပညာတွေဆက်လက်သင်လို့ရပါတယ်ဒီယောဂါကြီးကိုကြိုပြီးကာကွယ်လိမ့်နိုင်ဖို့အတွက်အရေးကြီးပါတယ
်ဒါကတော့ကျောင်းသားမိခင်ဒေါ်တင်တင်ပြောသွားတာပါနောက်ကျောင်းသားမိခင်တူဖြစ်တဲ့ဒေါ်အေးအေးထွေးကလည်း
ကျောင်းသားတွေအဘက်ကမိဘတယောက်အနေနဲ့ပြန်ကြည့်မယ်ဆိုတော့လေသားသမီးတွေကကျောင်းစာကိုကျောင်းတက်နေတာတော့ကျောင်းတက်နေမှသာသူတို့တွေကျောင်းစာနဲ့ထိတွေ့မှုရှိရတယ်ကျောင်းပိတ်သွားပြီဆိုရင်ထိတွေ့မှုမရှိတော့သူတို့တွေနောက်တစ်ချိန်ကြောက်လို့ချိန်ဒီကျောင်းစာပေါ်မှာမလေးလာမလိုက်စားတော့မှာတော့စိုးရိမ်မိရပေါ့နော်ဒီကိုနာဘာရကြောင့်လဲဟိုဒီကျောင်းပိတ်ထားတာကိုတော့ဟိုကောင်းတယ်လို့ပဲပြောရမှာပေါ့ဒီယောဂါတွေမကူးဆက်တော့ဘူးပေါ့
တနင်္လာနေ့အထိမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ကံအတည်ပြုထားသူ882ယောက်ရှိတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မသင်္ကီထိုက်ပါ